စစ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြိပခါတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာမိုင်းတန်ကြောင့်ဒီနှစ်ဆန်းမှာပဲတေးကြီးထိခိုက်သူရာခနန်းကျော်ရှိကြောင်းကုလသမဂ္ဂကပြောပါတယ
် Landmines are growing threat with
ဒီမြန်မာတွေဟာချင်းချောက်မှုတရအဖြစ်ကြီးထွားလာနေပါတယ်ဒီနှစ်ပထမ3လပတ်အတွင်းမှာပဲအရက်သားတေးကြီးထိခိုက်မှုတရကျော်ရှိကြောင်း UNICEF ကပြောပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ဗိုလ်ထူးနေသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Steven Dujeres ကပြောဆိုသွားတာပါမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာပြဿနာတွေပုံမဆိုးရလာနေပြီးအရက်သားတွေဆက်လက်အတိဒုက္ခရောက်နေကြတယ်လို့လည်းပြောပါတယ်စစ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြိပခါတွေနဲ့လုံခြုံမှုမရှိတဲ့အခြေအနေတွေကြောင့်နေရက်စွန့်ခွာရသူ6သိန်းကျော်အပါအဝင်နိုင်ငံအနှံ့မှာဒုက္ခသည်9သိန်းခွဲကျော်ရှိကြောင်းလည်းပြောပါတယ်ဒုက္ခသည်တွေအတွက်အကူအညီပေးနိုင်မှုကြိုးပမ်းမှုတွေရှိပေမဲ့လည်းဗန္နာရေးနဲ့သွာလာမှုအခက်အခဲစိန်ခေါ်မှုတွေကြုံတွေ့နေရကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာဒီနှစ်အတွက်စာနာမှုအကူအညီပေးဖို့ရန်ပုံငွေအဖြစ်ဒေါ်လာ826သန်းတောင်းခံထားပေမဲ့800ခန့်လုံးပဲရရှိထားကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကပြောပါတယ်